ဇွန်လ25ရက်နေ့ကပြန်လည်ဖြစ်ပွားခဲ့တဲ့ရှမ်းမြောက်ဒေသကတိုက်ပွဲတွေဟာရပ်ပေါင်း90ကျော်ကြာမြင့်လာချိန်အထိဆက်လက်ပြင်းထန်နေပြီးအဓိကနောင်ချိုနဲ့တီဘောမျိုးနယ်တွေမှာစစ်ကောင်စီကအလွန်အကျွံအင်အားသုံးတိုက်ခိုက်နေကြောင်း TNL ၏တအံအမျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
်။နောင်ချိုဘက်မှာတော့တိုက်ပွဲကတော့လက်ရှိချိန်ထိတော့တိုက်ပွဲပြင်းထန်နေပါတယ်။အဒီ900နဲ့တုံ့ပြန်ချက်မှာတိုက်ပွဲနေတာဖြစ်ပါတယ်။ဒီဘောမှာတော့မနေ့အထိဆိုတော့ဒီခလာရ23မှာတိုက်ပွဲဖြစ်ပွားပါတယ်။ဟိုလေကြောင်းတိုက်ခိုက်မှုကတော့ဒီတိုက်ပွဲဖြစ်တဲ့နေရာဆိုတော့နေ့စဉ်နေ့တိုင်းရှိပါတယ်။စစ်ကောင်စီကဝိုက်တွဲနဲ့လာပစ်တာမျိုးတွေရှိသလိုဒီအားလေရင်နဲ့အရစ်ကားတွေလာပို့တာမျိုးတွေရှိပါတယ်။လက်နက်တွေလာပေးပို့မျိုးတွေလည်းရှိပါတယ်။လက်ရှိမှာဆိုဒီရက်ဆောက်ကနေတစင်စစ်ကောင်စီဘက်ကဒီစစ်ကူဖြစ်နေတာလည်းတွေ့ရပါတယ်။
နောင်ချုံမြို့နယ်အတွင်းလက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာအမှတ်902အမြောက်စခန်းကုကဲရေးဌာနချုပ်မဆခ902နဲ့လက်အောက်ခံအမြောက်တပ်206တို့တည်ရှိရာတောင်ခန်းကြီးရွာမှာဖြစ်ပါတယ်။တောင်ခန်းရွာဟာနောင်ချုံမြို့နယ်မိုင်20လောက်အကွာမှာတည်ရှိပြီးတိုက်ပွဲဖြစ်ပွားနေတာတလားကျော်ကြာမြင့်နေပြီဖြစ်ပါတယ်။ဒီလ22ရက်နေ့မနေ့တနင်္လာကျော်မှာတော့ TNL ထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့ပေါင900ဘုံ၄လုံးကျဲချအာမှာတပန်းကိုင်းရက်ွက်မှာ၃လုံးနဲ့ကြံတလုံးကတော်ရင်တနေရာမှာကျခဲ့ကြောင်း TNL ကသတင်းထုတ်ပြန်ပါတယ်။နောင်ချုံမြို့ပေါ်ကိုဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ပျက်စီးတဲ့အခြေအနေကိုလွေးရည်ဦးကအခုလိုဆက်ပြောပါတယ်
။မြို့ပေါ်ပြစ်နေတာကမနေ့ဆိုဒီနောင်ချုံမှာဖြစ်တယ်ပေါ့လေနော်။နောင်ချုံမှာပေါင900ဘုံအလေးလုံးလာကျဲတော်တယ်အဲ့ဒီအကျဲတိုက်ခိုက်မှုကြောင့်အယတာသုံးခုကတော့ထိခိုက်ဒဏ်ရာရတယ်ပြီးတော့ဒီအယတာနေတုံးလုံးနဲ့ဒီအခြားပြည်သူပိုင်ပစ္စည်းတွေလည်းထိခိုက်ပျက်စီးသွားပါတယ
်ဒီလ21ရက်နေ့ည7:00လောက်မှာတော့စစ်ကောင်စီတပ်က MMDA ကိုကန့်ထိန်းချုပ်ထားတဲ့လာရှုမြို့ကိုဘုံနှလုံးကျဲချခဲ့ပါတယ်ဒါဟာလာရှုမြို့ကိုဩဂုတ်လ3ရက်နေ့က MMDA သိမ်းခဲ့တဲ့နောက်၄ချိန်မြောက်ဘုံကျဲတိုက်ခိုက်တာလည်းဖြစ်ပါတယ်ဒီလိုတိုက်ခိုက်နေတာကြောင့်လာရှုမြို့မှာနေထိုင်သူတွေအတွက်လုံခြုံမှုကင်းမဲ့နေရကြောင်းမြို့ကန်တူဦးကပြောပါတယ
်စိတ်မလုံခြုံဘူးကတော့ကိုရဲအမြဲတည်းဝရိယနဲ့နေပြောဘူးလို့ပြောတော့အိတ်ရေးတောင်မှကောက်ကောက်မအိတ်ရဘူးပေါ့အမြဲတမ်းအဲ့လင်းရင်တံပဲနားဆွင့်နေရတာဖြစ်နေတယ်လင်းရင်တော့ကြောက်တယ်ဒါပေမဲ့အဲ့မှာတော့လာလို့မရတခြားမျိုးမှာလှုပ်ရှားဖို့ကလည်းနည်းနည်းခက်ခဲတော့ဒီမှာကျတော့ကိုမျိုးကိုရဆိုတော့နည်းနည်းတော့လာပြီးတော့ဟိုကျွန်တော်တို့ဒီဝမ်းရေးတွန်းနေတော့ဖြည့်ရှင်လို့လွယ်တယ်လို့ခံစားရတယ
်တချိန်တည်းမှာတော့ကချင်ပြည်နယ်ဖားကန်းမြို့နယ်စိုင်းတောင်ဒေသဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြား22ရက်နေ့တညလုံးနဲ့23ရက်နေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဖားကန်းဒေသခံတူဦးက VOA ကိုပြောပါတယ်ဒီလ22ရက်နေ့နေကင်းတနားရီလောက်မှာစစ်ကောင်စီတပ်ကလေကြောင်းကနှစ်ကြိမ်လာရောက်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်
မနေ့ညလည်းတညလုံးခြားတယ်ဒီမနေ့အပိုင်းကြီးခြားကြတော့ပေါ့ဒီနေ့ရောခဏညင်ရယ်ဆိုတော့ဟိုတိုက်ပွဲအပြင်းထောင်ပေါ့တစ်ချက်ချက်တော့ညင်ရယ်ပေါ့နော်အတန်းနေအဲဆိုင်းတော်ဘက်ခြံဆိုင်းတော်ဘက်မှာဘက်ခြံပေါ့ဒီနေ့ဆို18ရက်တောင်ရှိတယ်ဒီနေ့ဆို
ဖားကန်းမြို့မှာတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်တာကြောင့်မြို့ခန့်တွေအားလုံးဒီပါဟာညကြီးနာမိုးကောင်းမန္တလေးစတဲ့မြို့တွေကိုတင်းချောင်နေကြရတယ်လို့အဝေးကိုမသွားရောက်နိုင်သူတွေကတော့အနီးအနားကျေးရွာတွေမှာတင်းချောင်နေကြရပါတယ်ခင်ဗျာ